ခနဲ့ငါရေချင်းနေတဲ့လှိုင်ကူတစ်ခုထဲမှာပဲမီယာကပြန်လည်လွမြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်၁၂ယောက်နဲ့နိပြဆရာတို့ဟာဒိနေပတ်ချာစေကူတာမှုခံယူနေခဲ့ရပြီးအခုတော့အိမ်ပြန်နိုင်တော့မှဖြစ်ပါတယ်။တော်ဝဲလူငယ်ဘောလုံးအသင်းဝင်တွေဟာပထမဆုံးအချိန်လူမြင့်ကွန်းကိုထွက်လာပြီးဒိစရာရှင်းလင်းပွဲလုပ်ဖို့အတွက်ဒီနေ့ပဲထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခဲစီးဝန်နေစင်ွက်ပေးလိုက်တာပါ။ကျူတင်ပေးပို့ထားတဲ့ဒိနေတောက်တွေရဲ့မိကုန်းတွေကိုဖြေချခဲ့တဲ့ဘောလုံးအသင်းဝင်တွေရဲ့ဒီနေ့နောက်ပိုင်းဒိစရာရှင်းလင်းပွဲကိုတော့ရုပ်မြင့်တန်ကြာကနေတနင်္ဂနွေလုံးကိုပြသခဲ့ပါတယ်။ဘောလုံးသမားဝစ်စင်နဲ့ဝစ်ဆောင်နေဝစ်စင်ထားတဲ့လူငယ်တွေကတော့လှန်ကူထဲမှာပြိမိခဲ့တဲ့အတွေ့အကြုံတွေကိုပြန်ပြောပြခဲ့ကြတာပါ။အသက်17နှစ်ကနေ16နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြဖြစ်သူတွေရဲ့ကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာအခြေအနေအားကောင်းမွန်နေကြောင်းအနာဝင်နေပြောထားပေမဲ့ဆရာဝန်တွေကတော့တရင်တစ်ပတ်ကျော်ကြာလှန်ကူထဲမှာပြိမိနေခဲ့တဲ့အတွက်ရေရှည်စိတ်ပိုင်းဆိုင်ရာဝေဒနာခံစားရမှာကိုစိုးရိမ်နေကြပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရဲကဲမှာရှိတဲ့လှန်ကူထဲမှာပြိခဲ့တဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုတ်တရက်ရေကြီးရာကပြိမိနေခဲ့တဲ့ဘောလုံးအသင်းဝင်တွေကိုတော့ဆဲရဲကြံပါပဲပရိသတ်ရင်ကိုသမားတွေကပထမဆုံးရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။မုံတုံရာသီမိုးကြောင့်လှန်ကူထဲမှာရေတက်လာပြီးအောက်ဆီဂျင်ပြတ်လတ်မှုကိုစိုးရိမ်မှုတွေနဲ့အတူထိုင်းနိုင်ငံနဲ့နိုင်ငံဆောင်ကရင်ငုတ်ဖို့နဲ့ပူးပေါင်းပြီးပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကပဲသုံးတုပ်ခွဲပြီးကယ်ဆယ်ခဲ့ကြတာပါ။ပြည်မြေနေသူတွေကိုကယ်ဆယ်မဲ့လမ်းတစ်လျှောက်မှာအောက်ဆီဂျင်မှုတွေလိုက်ချနေတော့ထိုင်းရေတက်ကထုတ်ရေတက်ပေါ်ဝင်ဟောင်းစမ်နမ်ကနလေမတော်စားတည်ဆုံးခဲ့ပါတယ်လူမျိုးလာတဲ့လူငယ်တွေကိုတော့ယောဂကုသမှုမရှိအောင်ကြိုတင်ကာဝယ်တဲ့အနေနဲ့မိသားစုနဲ့ဓာတ်ရိုက်တိုးခွင့်မပေးဘဲစေယုံမှာဆောက်ရှောက်ထားခဲ့တာလည်းဖြစ်ပါတယ်